ှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိတွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိတွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။အခုအရင်ဦးဆုံးတော်ရရှိတွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ဆိုတဲ့တော်ရရှင်ကတော့စာတူတူလေးရေးလာတာပါသူကအဆမရှိအဆုံးတော့ရှိပါတယ်တည်င်းမှန်ပြည်သူထံသို့အမြန်ရောက်ပြီးလေးစားသည်တဲ့တူတူလေးရေးလာပါတယ်ရှင်ပေါ့မြိုင်လေးဆိုတဲ့တော်ရရှင်ရဲ့အစာကိုလည်းဆက်ပြီးဖော်ပြပေးကြပါမယ်เนา
ะမအေးတနာကျော်ရေကျွန်တော်က VOA ကိုအမြဲနားထောင်အားပေးနေတဲ့ပရိသတ်ပါကျွန်တော်တခုအကြံပေးပါရစေကျွန်တော်စိတ်ကတင်းကျော်ရတဲ့တင်းလေးတွေဘူးတုဒ္ဒရစရာလေးတွေကိုတင်းကျော်ရလူတွေကိုမျှဝေနားထောင်စေလိုပါတယ်အဲ့ဒီလူတွေကသတင်းအကုန်လုံးကိုစိတ်ဝင်စားတာမဟုတ်ကြပါဘူး။အဲ့ဒါကြောင့်သတင်းအစီအစဉ်ပြီးတာနဲ့သူ့အပိုင်းလေးနဲ့သူခွဲပြီးသင်ပေးစေလိုပါတယ်။ဒါမှသူစိတ်ဝင်စားတဲ့အပိုင်းလေးလိုက်ညော့ဒါလေးနားထောင်ကြည့်စမ်းဆိုပြီးပေးရတာအဆင်ပြေမှာမို့ပါ။ VOA ဝိုင်းတော်သားအားလုံးကျန်းမာရွှင်လန်းကြပါစေ
။ဟုတ်ကဲ့ပါ။ပေါ့မြိုင်လေးဆိုတဲ့တော်ရရှင်ကိုပြန်ချပေးကြပါရှင်။ကျမတို့အဲ့လိုမျိုးအစီအစဉ်တွေကိုဒီတော်ရရှင်ပြောသလိုမျိုးတင့်တော်ရသတင်းလေးတွေဘုသူရရစရာလေးတွေကိုဝေမျှပြီးတော့နားထောင်စီခြင်းလို့တချို့တစ်ဝက်ကိုအပိုင်းလိုက်တင်ထားပေးပါဆိုလို့ဟုတ်ကဲ့တင်ထားပေးပါတယ်နော်ကျမတို့ရဲ့အင်တာနက်ဆာမျက်နှာမှာတစ်ချက်လောက်တွားကြည့်ပါကျမတို့ရဲ့အင်တာနက်ဆာမျက်နှာက burmese.voanews.com ဖြစ်ပါတယ်စလုံးပေါင်းက burmese.voanews.com ဖြစ်ပါတယ်ရှင်အဲ့မှာကျမတို့အစီအစဉ်တွေကိုဒီနောက်ဆုံးရသတင်းတွေနောက်ပြီးတော့နိုင်ငံတကာသတင်းတွေပြည်တွင်းသတင်းနောက်ပြီးတော့ဗီဒီယိုသတင်းတွေမြန်မာနိုင်ငံတကာအပတ်စဉ်ကဏ္ဍများဆိုပြီးတော့အတိအသင့်ခွဲပြီးတော့တင်ထားပြပါရနော်အပတ်စဉ်ကဏ္ဍတွေဆိုတဲ့နေရာမှာလဲရုပ်မြင်သံကြားအပတ်စဉ်ကဏ္ဍနောက်ပြီးတော့ရေဒီယိုအပတ်စဉ်ကဏ္ဍအဲ့ထက်မှာကျမတို့အပတ်စဉ်ထုတ်လွှင့်ပေးနေကြဥပမာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစကားဝိုင်းလိုမျိုးဒါမှမဟုတ်ရင်လဲဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအဲ့လိုမျိုးအစီအစဉ်တွေကိုသူတို့စာမျက်နှာလိုက်ခွဲကြပြီးတော့တင်ထားပြပါရဒါကြောင့်မို့ဒါလေးနားထောင်ကြည့်လိုက်ဆိုပြီးတော့ပြောလို့ရတဲ့အခြေအနေမှာရှိပါတယ်လို့ဒီစီစဉ်နေအားလုံးကိုလည်းကျမတို့ခွဲတင်ပေးတဲ့အတိုင်း YouTube မှာရောနောက်ပြီးတော့ကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာအပုတ်လိုက်အပိုင်းလိုက်တင်ထားပေးပါရနော်။ဒါကြောင့်မို့ဒီချက်လောက်ကျမပြောတဲ့လိပ်စာလေးမှာရှာကြည့်စေချင်ပါတယ်ရှင်။ပြွေကထုတ်လွှင့်ပေးတဲ့သတင်းလေးတစ်ပုဒ်ကြိုက်လို့ပါဆိုပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်ရှင်
။ကိုလပိုင်း20ရက်တနင်္လာနေ့မနက်ခင်းအစီအစဉ်မှာလွှင့်ပေးခဲ့တဲ့သတင်းလေးကိုကြိုက်ပါတယ်။သတင်းနာမည်ကိုတေချာမသိလိုက်လို့ရှာမရသလိုပထမဆုံးချိန်နားထောင်ဘူးလားဆိုတော့ဆာဗာတွေလည်းမမှတ်မိဖြစ်နေလို့သတင်းကိုရှာတွေ့ဖို့အတွက်လမ်းစာပျောက်နေပါတယ်။အချိန်ခါသိရင်နောက်တစ်ချိန်ထပ်ပြီးတော့လွှင့်ပေးစေချင်ပါတယ်ဗျ။ VOA ရဲ့သတင်းတွေကို Facebook ကနေအမြဲဖတ်သလိုရေဒီယိုကနေလည်းမနက်တိုင်းနားထောင်နေပါတယ်။အခုလိုအချိန်မှာပြည်သူတွေခေါ်အားဖြစ်စီမဲ့တခြင်းလေးတွေကို VOA မှာတောင်းပေးကြတဲ့ပရိသတ်တွေကိုရောလွှင့်ပေးတဲ့ VOA ကိုရောကျေးဇူးတင်ပါတယ်။ VOA ရဲ့သတင်းမှန်တွေပြည်သူတွေစီကိုအရောက်ထောက်ရဆက်လက်စီစဉ်နိုင်ပါစေ။ VOA ကအကူအမတွေအားလုံးစိတ်ချမ်းသာကိုကြမ်းမှာရှိကြပါစေဗျာ
။ဒီတော့ရှင်ကကိုလာပိုင်း20ရက်နေ့ဆိုပြီးတော့ဟိုတော်တော်ကြာကြာလာနေတဲ့ကတခြင်းတစ်ပုဒ်ကိုပြောလာတာပါနော်။ကျွန်မသွားပြီးပြန်နာထောင်ကြည့်လိုက်တော့အဲ့ဒီတခြင်းလေးကဒီကေကေတီဆိုထားတဲ့မောင်းနောက်လိုက်ခင်မယ်ဆိုတဲ့တခြင်းလေးဖြစ်ပါတယ်။အဲ့ဒီတခြင်းကိုကျမတို့ဒီနိုင်ငံသားဆိုရင်တော့ YouTube မှာနားထောင်လို့ရပါတယ်နော်။ဒီတော့ရှင်ပြောသလိုပဲနားထောင်လို့ကောင်းတဲ့တခြင်းလေးဖြစ်ပါတယ်။ဒါပြီးတော့နားထောင်ကြည့်ပါအောင်နော်။ဒါနဲ့အားလုံးတည်ထားရအောင်ဆိုပြီးတော့ရေးလာတဲ့တော့ရှင်ရဲ့စာကိုဖော်ပြပေးကြပါတယ်ရှင်။သူကတော့ Facebook ပေါ်မှာတွေ့တဲ့သူများရဲ့ post တစ်ခုကိုကိုးကားပြီးတော့သူတွေ့ကြုံနေရတဲ့အဖြစ်အပျက်ကိုပြောလာတာဖြစ်ပါလေ။အဲသူကိုးကားထားတဲ့ Facebook post ကတော့ကျွန်မနာမည်တော့မပြောတော့ပါဘူးနော်။အဲ Facebook post မှာတော့ဒီနေ့ရန်ကုန်မှာ passport စာအုပ်လာလုပ်တဲ့ CDM ကျောင်းဆရာမတူ passport ရုံးမှာဖမ်းခံလိုက်ရတယ်။အရင်ကတည်းကမေးဖြစ်တယ် CDM တမားလားလို့တဲ့။သူခင်ဗျာအလုပ်လုပ်ချင်လို့လို့ထင်ပါရဲ့မဟုတ်ဘူးလို့ပြောပြီးတော့လာတယ်တဲ့။ရုံးထဲလဲရောက်ရောစစ်ဆေးပြီးတော့တခါလဲဖမ်းသွားတယ်။အရန်ကိုစိတ်မကောင်းဖြစ်နေရပါတယ်။CDM တမားတွေ passport ရုံးမှာ passport လုံးလို့လုံးဝမရနိုင်ပါတဲ့တခါတည်းဖမ်းပါရင်ထဲမှာဒီနေ့တကယ်ထိခိုက်ရပါတယ်အ ဆင်ပြေပါစေညီမလေးရဲ့တဲ့ဒါက Facebook ပေါ်မှာတင်ထားတဲ့ post တခုဖြစ်ပါတယ် passport ရုံးကသူပဲကိုယ်တိုင်ရေးသလားမြင်မြင်တွေ့ရတဲ့သူတယောက်ယောက်ရေးသလားအဲ့ဒီ post ကိုကျမတို့စီကိုပို့လာတဲ့သောရရှင်ကတော့သူကြုံတွေ့နေရတဲ့အဖြစ်အပျက်အဲ့လိုအဖြစ်အပျက်မျိုးကိုရေးလာတာဖြစ်ပါတယ
်အဲ့ဒါကတကယ်ပါကျွန်တော်တိတွေကတယောက်ဆိုရင်လေ passport လို့ဖို့ရေစကန်ထောက်ခံစာသွားယူတော့မှတ်ပုံတင်မှာအလုတ်ကင်ကတူနာပြူဖြစ်နေလို့ CDM ဆိုပြီးတော့ထောက်ခံစာလုတ်မပြေပါဘူးသူကဆိုးရတူနာပြူမဟုတ်ဘူးပုဂ္ဂလိကဆေးဟုတ်မှာလုတ်ခဲ့တာပါပြီးတော့ဆူရတူနာပြူအကြောင်းတက္ကသိုလ်ဇင်းလည်းမဟုတ်ပါဘူးအပြင်တင်နန်းတက်ပြီးတော့ပုဂ္ဂလိကမှာလုတ်ခဲ့တာပါဆိုတာကိုပြောပြတော့မှလုတ်ခဲ့တဲ့ဆေးရုံကထောက်ခံစာယူခိုင်းပြီးပြပေးမှထောက်ခံစာထုတ်ပေးတာပ
ါဒါကတော့ CDM လှုပ်ရှားမှုနဲ့ဒီဆရာနာရှင်ကိုတွန်းလှန်နေပြည်သူဝန်ထမ်းတွေကိုရားတဲ့ဘက်ကနေအရေးယူမှုတွေရှိနေပါတယ်ဆိုတော့ရေးလာတဲ့စာရီတွေကတစောင်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရင်ဖွင့်စာရေးလာတဲ့တော်ရရှင်ရဲ့စာရီကိုလည်းဖော်ပြပေးခြင်းပါတယ်ရှင်နာမည်တော့မဖော်ပြစေလိုပါဘူးရန်ကုန်မြို့ကအခြေအနေတော်တော်ဆိုးနေလို့အခုလိုစာရေးပြီးတော့ရင်ဖွင့်လိုက်ရပါတယ်ဆိုပြီးတော့ကြောက်တော်မြို့နယ်ရခိုင်ပြည်ကရန်ကုန်ရောက်ចောင်းသားတူစာရေးလာပါတယ်ရှင်
။နာမည်တော့မဖော်စီခြင်းဘူးဗျာ။အခုရန်ကုန်မြို့ရဲ့အခြေအနေကတော်တော်ကိုဆိုးွားနေပါပြီ။ကိုယ်တိုင်ခံလာတာမို့အသုံးမကျတဲ့အုတ်ချုပ်သူလူဒန်းသားတွေကိုတော့မတိုင်ကျွန်တော်ပါဘူး။တိုင်ရင်လည်းဘာမှကိုမထူးတဲ့အတွက်ကျွန်တော်လိုပဲဝိုင်းရေးအတွက်လှုပ်ရှားရုန်းကန်နေရတဲ့ပြည်သူလူထုကိုမားကျင်တာပါ။ဒီနေ့အောင်မင်္ဂလာဝေးပြေးခွင့်မှာညီလေးတယောက်ကိုလိုက်ပို့ပေးတာပြန်တော့ YPS ကိုရက်ဆောင်နေတဲ့အချိန်မှာမာဖီးယားဂိုင်းဆန်ဆန်လူမိုက်တမယအဖွဲ့ကကျွန်တော်ဖုန်းကိုအတင်းလူတာမပြီးတော့မျက်နှာကိုတစ်ချက်ဘိုက်ကိုနှစ်ချက်ထိုးခံလိုက်ရတယ်ဗျာသူတို့ကအုပ်စုလိုက်ဆိုတော့ကိုကတော့တယောက်ထဲပါပြီးတော့အသက်၄၅၀အရွယ်ဦးလေးစီကလည်းလူတယ်ဗျာနောက်ပြီးခေါင်မလေးတယောက်စီကလည်းလူတယ်ဗျာအဲ့ဒီမှတ်တိုင်မှာပဲဇက်တိုက်လှုပ်သွားကြတာပါဘယ်သူမှလည်းဝင်ပြောရဲကြဘူးဗျာဓာတ်ပုံမရိုက်ကြဘူးရိုက်တဲ့လူကိုလည်းပြန်ပြဿနာရှာပြီးတော့ရိုက်တော့တာပဲဒါကြောင့်အဖော်ရီမပါပဲမသွားကြပါနဲ့သွားမယ့်ကိစ္စတွေရှိနေသတိဝရိယတွေနဲ့ပဲသွားစီပြန်ပါလေဗျာပြည်သူလူထုဘဝလုံခြုံဖို့ကိုယ့်ကိုယ်ကိုယ်ပဲသေချာသတိထားသွားကြဖို့ VOA ကတဆင့်ပြောပေးစီခြင်းနဲ့ဗျာ
ဒါကတော့ရန်ကုန်မှာတော့မှအခုလိုအခြေအနေတွေကြုံတွေ့နေရတာပါဆိုပြီးတော့ဒီရန်ကုန်ရောက်နေတဲ့ရခိုင်ကသောရရှင်စာရေးပြီးတော့သူကြုံရတဲ့အဖြစ်အပျက်တခုကိုပြောလာတာပါဒီသောရရှင်ပြောသလိုပဲစေရေးပရိပကနဲ့ကြုံတွေ့ပြီးတော့ဆဆရရခက်ခဲနေတဲ့အချိန်မှာအားလုံးနဲ့သတိဝရိယရှိပြီးတော့တွားစီခြင်းပါတယ်နော်ဖေကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုဒီတစ်ပတ်တော့ဒီမှာနဲ့ရက်ချင်ပါတယ်နော်အားလုံးအတွက်ပုံမှုကောင်းဖို့အဆင်ပြေတဲ့သတင်းပတ်တစ်ပတ်စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ဘာလို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။